Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာအပီလာ20ရဲ့အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလမီတာ190ဒီဂရီကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်လိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော်ရက်ရှင်နေနှင်ကြရမှာတွေကတော့အခုရပန်းရန်ကုန်မြို့နေရာအတော်များများမှာပောက်ကွဲမှုတွေဖြစ်နေတဲ့အထက်ကနောက်ဆုံးဖြစ်သွားတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့
ဘိုးစိမ်မလန်းနေရလန်းလေးกว่าစုံနေနေရမှာပေါက်တယ်ပေါက်တော့အရွှေကန်ကော်လဖေးရဲ့ဆိုင်ရဲ့ရှေ့မှာပေါက်တဲ့အချိန်မှာပဲအရွှေကန်ကော်လဖေးဆိုင်ရဲ့ဘေးနားမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်။အဲ့ဒီကခလေးတွေကိုခေါ်ရတယ်လို့ကြားတယ်။ယောက်ျားလေး၄ယောက်မင်းကလေး၁ယောက
်ဖမ်းမြို့နယ်အတွင်းဖြစ်သွားတဲ့ပောက်ကွဲမှုနဲ့အဲ့ဒီနောက်ဆက်တွဲအခြေအနေတွေကိုနားဆင်ကြရမှာဖြစ်တယ်လို့အဝေးပြေးလမ်းတွေပေါ်မှာစစ်ဆေးမှုတွေများပြားလာနေတာဘကုံးမြို့နယ်တဝိုက်မှာစီဒီအမ်လှုပ်ရှားမှုပါဝင်တဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေတာတွေကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂါညဇကဝိုင်းနဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကိုချော်ချော်သိန်းနဲ့နန်းလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ကချင်ပြည်နယ်ဖားကန်မြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအာဏာသိမ်းမှုစန့်ကျင်ကောက်ွက်ပြီးဒီကနေ့မှလည်းဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီက KIA ကိုမနေ့ကလီကျောင်းကနေပါတိုက်ခိုက်ခဲ့ပြီးပစ်ခတ်တံတွေနေစဉ်ကြားနေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကဗီဒီယိုကိုပြောပါတယ်စကိုင်းတိုင်းကနေမြို့နယ်အနီးကျွော်တွေမှာစစ်တပ်ကဝင်ပစ်လို့ဒေသခံရွာသားအများအပြားတိမ်းရှောင်နေရတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်စစ်တပ်ကစာတင်ကျောင်းတွေနဲ့ဘာသာရေးဆောက်ဦးတွေထဲမှာစခန်းချပြီးရက်ွက်အတွင်းနေအိမ်တွေထဲအထိဆန္ဒပြသူတွေကိုလိုက်ဖမ်းနေပါတယ်ဤကြတဲ့သတင်းပတ်တွေအတွင်းအပြင်းထန်ဖြိုခွဲခံခဲ့ရတဲ့ဗဟိုမျိုးမှာလည်းဆန္ဒပြပွဲမှာပါဝင်သူတွေ CDM လို့ရှာမှုမှာပါဝင်သူတွေကိုရှာဖွေဖမ်းဆီးနေပါတယ်။ရန်ကုန်မြို့မှာတော့အုတ်ချုပ်ရေးရုံးတွေနားမှာအသေးစားပေါက်ကွဲတာ၊မီးလောင်တာတွေရှိခဲ့ပြီးတဲ့နောက်ရန်ကုန်မြို့အနှံ့လမ်းမတွေမှာကားတွေကိုစစ်တပ်နဲ့ရဲကဓာတ်အစီစစ်ဆေးတာတွေအပြင်းအထန်လုပ်နေတယ်လို့ဖမ်းဆီးတာတွေလည်းရှိပါတယ်။ဒီကြားထဲကပဲအမျိုးသားညီညွတ်ရေးအစိုးရကိုကြိုဆိုထောက်ခံတာတွေအပြင်လူမဲတပိတ်၊ယောက်ျားတပိတ်၊ဇနီးတပိတ်စသဖြင့်စီအနာဒိမှုစန့်ကျင်ကောက်ကွက်ပွဲတွေကိုပုံစံမျိုးနဲ့ဆက်လုပ်နေကြပါတယ်။ဤတိရ19ရက်နေ့ထိဆိုရင်အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ938ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3260ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက် MRDB ရုပ်သံမှာတော့ဖေဖော်ဝါရီလတရနေ့ကနေဤတိရ15ရက်နေ့ထိသေဆုံးသူ258ယောက်ပဲရှိတယ်လို့ကြေညာပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးကထောက်ခံကြတဲ့အကြောင်းနှစ်နိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေတယ်လီဖုန်းဆက်သွယ်ဆွေးနွေးချိန်တွင်ပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီမိုကရေစီတံမိုးတွေပေါ်ဘုံတူညီတဲ့တန်ရိပ်ထန်အခိုက်အမာရှိကြောင်းလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဒေါက်တာအက်စ်ဂျိုင်ရှန်ကာရိုကထလောင်းအာမခံခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့နာမည်စနေနေကြရင်အစ်တော်အစားနိုင်ငံများအဖွဲ့အာဆီယံမှာဆွေးနွေးဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ပြောဆိုချက်ထွက်လာတာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံဌာနချုပ်မှာကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေနဲ့ညီချင်းပါမယ်လို့သတင်းထွက်ထားတဲ့ဒီထိပ်သည့်အစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မယ်လို့ထိုင်းဆိုရတာဝန်ရှိသူတူကစနေနေ့မှာပြောခဲ့ပေမဲ့စစ်ကောင်စီဘက်ကဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူးဒါပေမဲ့လည်းအာဆီယံထိပ်သီးအစည်းအဝေးကျင်းပမှာနဲ့ပတ်သက်လို့လက်ရှိအလက်ကျအကူအညီဖြစ်တဲ့ဘူနန်နိုင်ငံဘက်ကအတည်ပြုချက်ကိုအခုချိန်ထိမရသေးဘူးလို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရထူကူဖိုင်ဇာရှာက VOA ကိုတနင်္လာနေ့ကပြောပါရယ်အာဆီယံထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပေမဲ့ကျင်းပမယ့်ရက်နဲ့တခြားကိစ္စတွေကအာဆီယံအကူအညီဘူနန်နိုင်ငံပေါ်မှာမူတည်ပါရယ်အစီအစဉ်အတိုင်းလုပ်ဖြစ်စေဖို့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့လည်းညှိနှိုင်းနေပါရယ်ဒါကိုကျွန်တော်တို့လုပ်နေပါရယ်လို့ပြောခွင့်ရဖိုင်ဇာရှာကပြောပါရယ်အမျိုးသားညီညွတ်ရေးအစိုးရဘက်ကပြောတာကိုနားမထောင်ဘဲနဲ့မြန်မာနိုင်ငံအခြေအနေကိုအာဆီယံအနေနဲ့ကောင်းကောင်းဆွေးနွေးနိုင်မှာမဟုတ်ဘူးလို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago က APHR ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စိုးရွားတဲ့စစ်အစိုးရကိုလုံးဝလက်မခံတဲ့မြန်မာလူထုကိုကူစားပြုပြီးဘူဂျုံမူကြီးမင်းအောင်လှိုင်ဒီစည်းဝေးကိုတက်ရောက်တာမဟုတ်ဘူးဆိုတာကို အာဆီယံအနေနဲ့လုံးဝရှင်းရှင်းလင်းလင်းပြရလိမ့်မယ်လို့လည်းမစ္စတာဆန်ဒီယေဂိုကပြောပါတယ်။မြန်မာနိုင်ငံမှာသွေးမြေကြအကြံဖက်လိုရောက်တွေကိုဖြည့်ဆည်းရင်အာဆီယံခေါင်းဆောင်တွေညီညွတ်ညွတ်ကြိုးစားကြဖို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုထားတယ်လို့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လိုရောက်တွေရပ်တန့်သွားအောင်လှုံ့ဆော်ကြဖို့အတွင်းမှုချုပ်ဟောင်းဘန်ကီမွန်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အာဆီယံကိုတိုက်တွန်းထားပါတယ်။မြန်မာဆရာနာသေးဦးစုကိုဥရောပသမဂ္ဂ EU ကတန်ခတ်အရေးယူလိုက်တဲ့အချိန်ထဲမှာပဲမြန်မာလူထုအတွေ့လူသားစာနာမှုအကူအညီကိုတိုးပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်း EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Josep Borrell ကတနင်္လာနေ့ကဘရပ်ဆဲလ်စ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
။ It's once again clear that humanitarian aid to the people of Myanmar
မြန်မာလူထုအတွေ့လူသားစာနာမှုအကူအညီကိုတိုးမြင့်ဖို့လိုအပ်တယ်ဆိုတာထပ်ပြီးရှင်းလင်းသိသာလာပါတယ်။ဒီအကူအညီကိုယူရို၉သန်းတိုးမြင့်မှုကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကတော့ဖိနှိပ်မှုကိုရပ်တန့်မှုဖြစ်ပါတယ်လို့ Josep Borrell ကပြောပါတယ်။ဒီကူညီတွေလူလူစီတည်းရဲ့ရောက်အောင်ဘယ်အဖွဲ့အစည်းတွေကနေတဆင့်ဘယ်လိုပြီးမယ်ဆိုတာကိုတော့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကရှင်းရှင်းလင်းလင်းပြောမသွားပါဘူး။စစ်ကောင်စီရဲ့မှာပါတဲ့အခြားသားလူပုဂ္ဂိုလ်၁၀ဦးနဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးနှစ်ခုကို EU ကတန်ခတ်အရေးယူမှုစီးရင်နဲ့တနင်္လာနေ့ကထည့်သွင်းခဲ့တာပါ။ဒီမတိုင်ခင်ကလည်းအာနာဒင်းစစ်ကောင်းဆောင်တွေကိုတန်ခတ်ရေးယူထားတာမို့အခုဆိုရင် EU ကတန်ခတ်ရေးယူထားသူစုစုပေါင်း35ယောက်ရှိပြီဖြစ်ပါတယ်မြန်မာစစ်တပ်အနေနဲ့စစ်ဆင်ညီနိုင်လာစေဖို့အခုလိုဖိအားတိုးပေးနေတာဖြစ်တယ်လို့ဂျာမနီနိုင်ငံသားဝန်ကြီး Heiko Maas ကလည်းတင်းလာနေကဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်မြန်မာအာနာဒင်းစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်သတင်းတောက်ကိုပြန်လွှတ်ပေးဖို့ဂျပန်သတင်းတောက်တွေကဒီကနေ့တိုကျွန်မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တောင်းဆိုလိုက်ပါတယ
်こういう市民への弾圧をまずやめてほしいそしてキャズミさんはじめ多くの
シーソーやにねမြန်မာလူမှုကိုဖိနှိပ်နေတာရပ်တန့်စေချင်ပါတယ်အမှန်တရားကိုတင်ပြဖို့ကြိုးစားခဲ့ကြတဲ့ချီတဇူမီအပါအဝင်ဖမ်းဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးစေချင်ပါတယ်ကျမတို့ကမြန်မာနိုင်ငံကနေအဝေးကြီးမှာရှိနေပေမဲ့ဂျပန်နိုင်ငံကမီဒီယာတွေအနေနဲ့လည်းကန့်ကွက်ပြောဆိုကြဖို့မျှော်လင့်ပါတယ်ဒါကြောင့်လဲဒီကနေ့မှာတရားကျက်ထုတ်ပြန်ပြီးအခုလိုသတင်းစာရှင်းလင်းပွဲလုပ်တာပါလို့ဖမ်းဆီးခံထားရတဲ့ကီတဇူမီရဲ့မိတ်ဆွေရင်းတူဖြစ်သူအီဆိုကုမိုချီဇူကီကပြောသွားပါတယ်ပုံမှန်905နဲ့ရေးယူထားတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုပြီးခဲ့တဲ့တနင်္ဂနွေဧပြီလ18ရက်နေ့ကသူနေထိုင်ခဲ့တဲ့ဗဇွန်တောင်မြို့ရေကျော်အရက်နေအိမ်ကနေဖမ်းဆီးခဲ့တဲ့အကြောင်းစစ်ကောင်စီဘက်မြောက်ဦးတီတင်းဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကီတာဇူမီဟာဖေဖော်ဝါရီလအတွင်းကလည်းအာနာသိမှုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေမှာတင်းယူနေရင်ဖမ်းဆီးခံခဲ့ရသေးပြီးနောက်ပိုင်းမှာပြန်လွတ်လာခဲ့ပါတယ်ဖေဖော်ဝါရီတနေ့ကနေဒီနေ့ထိဆိုရင်တင်းမီဒီယာသမားစုစုပေါင်း66ဦးအဖမ်းခံခဲ့ရပြီးအဲ့ဒီအထက်ကအယောက်30ပြန်လွတ်လာပြီးတော့လက်ရှိမှာဖမ်းဆီးခံရသူ36ယောက်ရှိတယ်လို့သတင်းသမားတွေဖမ်းဆီးခံရမှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ပြည်တွင်းအဖွဲ့တစ်ခုကထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 6833ညပိုင်းဒိုမီတာ32kHz 6383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အညွှန်းဂိတ်မှာမြန်မာနိုင်ငံကဒီနှစ်အတွက်အဆင့်140မှာရှိပါတယ်မနစ်ကရတဲ့ဆိုင်ရင်တည်င်းလွတ်လပ်ခွင့်အခြေအနေပိုးဆိုးလာတဲ့အတွက်သစင်ရောကြသွားတာပါ2017ခုနှစ်ကမြန်မာစစ်အစိုးရလက်ထက်ကနေအယက်တာအစိုးရအုပ်ချုပ်မှုအောက်ရောက်လာတဲ့အချိန်မှာတော့အစိုးရနဲ့စစ်သက်ကိုဝေဖန်ရေးသားတာနဲ့ဖန်စီအရေးယူခံရမှာကိုဆိုရင်ပုံမလို့တော့ဘူးလို့တည်င်းထောက်တွေကအထင်မြင်ယူဆခဲ့တာပါ2013ခုနှစ်ကနေ2019ခုနှစ်အကြားမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်မြင့်တက်ခဲ့တာကိုလည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီနောက်ပိုင်းတည်င်းလွတ်လပ်ခွင့်ပြန်ကျသွားတဲ့အချိန်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်တွေကလွန်ခဲ့တဲ့ဆယ်နှစ်တုန်းကအနေအထားမျိုးပြန်ရောက်သွားပြီလို့လည်းဖော်ပြထားပါတယ်။မြန်မာတည်င်းထောက်တွေအနေနဲ့စနစ်တကျဖမ်းဆီးခံရတာတွေစင်ဆာတိဖြတ်တာတွေရင်ဆိုင်နေရတယ်လို့ပဲတည်င်းထောက်အတော်များများကလည်းတည်င်းမေးတိုင်ကြားမခံရအောင်ရဲတွေလှဖမ်းတာမျိုးမဖြစ်အောင်လို့လျှို့ဝှက်လုပ်ကင်နေကြရတယ်လို့လည်း RSF ကပြောပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစပြီးတော့တည်င်းလွတ်လပ်ခွင့်နဲ့ကြာဆင်းလာနေတာဖြစ်တဲ့အတွက်အာဏာသိမ်းထားတဲ့စစ်တပ်ရဲ့လုပ်ရက်ကလုံးဝအာအာသင့်စရာတော့မရှိဘူးလို့လည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်းနီချင်းတရုတ်ကိုမြန်မာကနေတန်တပ်သူတွေဆက်ပြီးတော့အပြစ်အဝမတင်ပို့နိုင်တာကိုတရုတ်ကုန်သွယ်ရေးစင်စရာတွေမှာတွေ့ရပါတယ်။ nickel တတ်တူကြံတွေတင်ပို့မှုက300နီးပါးကျဆင်းသွားပေမဲ့လို့ကျင်းနီတွေကတော့လှအလိုက်နှစ်ဆတိုးတင်ပို့လာတာကိုတွေ့ရပါတယ်။မြန်မာတန်တတူသူဖော်ရေးလုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေကတက်ရိုက်ရင်းနှီးမြှုပ်နှံထားကြတာပါ။ steel ထုတ်လုပ်နိုင်မဲ့ nickel တတ်တူကြံတွေကတော့မြန်မာနိုင်ငံကပြီးခဲ့တဲ့လမှာ298တန်ပဲတင်ပို့နေတဲ့ကိုတရုတ်အကောက်ခွန်ဌာနရဲ့စင်စရာတွေမှာအင်္ဂါနေ့ကဖော်ပြထားပါတယ်။ဒါဟာဖေဖော်ဝါရီလကတင်ပို့မှုထက်94ရက်ခိုင်နှုန်းကျဆင်းသွားတာဖြစ်ပြီး2019ခုနှစ်ဧပြီလနောက်ပိုင်းလဆင်းတင်ပို့မှုအ ਨੇ ဆုံးလည်းဖြစ်ပါတယ်။တခါကျင်းနီဒတ်တတူတင်ပို့မှုကတော့မတ်လမှာတန်ချိန်11,000ကျော်ရှိခဲ့တဲ့အတွက်ဖေဖော်ဝါရီလထက်ကစာရင်တော့120ရက်ခိုင်နှုန်းတိုးလာတာဖြစ်ပြီးနှစ်အလိုက်ဆိုရင်တော့38.6ရက်ခိုင်နှုန်းမြင့်တက်လာတာပါ။မြန်မာနိုင်ငံထဲမှာတပ်တတူသူ့ဖော်ရေးလုပ်ငန်းကြီးတစ်ခုကိုတရုတ်အစိုးရပိုင်းဝမ်ပောင်ကုမ္ပဏီနဲ့မြန်မာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီလီမိတက် MEH ရို့ပူးတွဲလုပ်ကိုင်နေတာဖြစ်ပါတယ်။လက်ပရောင်းတော်ကျင်းနီစီမံကိန်းကတော့လက်ရှိမတိမငိမ့်အခြေအနေတွေကြောင့်ရပ်နားထားတယ်လို့တရုတ်အစိုးရအဘော China Daily သတင်းစာကဒီလထဲမှာပဲဖော်ပြခဲ့ပါတယ်။မုံရွာမြို့မှာရှိတဲ့ SNK မိုင်းတွေအလုပ်သမားတွေတပိတ်မောင်းနေကြတဲ့အချိန်မှာဒီသတင်းထွက်ပေါ်လာတာပါ။ဝမ်ပောင်ကုမ္ပဏီကတပ်တူသူ့ဖော်ရေးစီမံကိန်းတွေမှာရှိတဲ့သူပိုင်ပစ္စည်းကိရိယာတွေကိုစပီးရောင်းချနေပြီလို့လည်းသတင်းရင်းမြစ်တစ်ခုကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပောင်ကုမ္ပဏီကိုမေးမြန်းခဲ့ပေမဲ့ဘလို့မှတ်ချက်မျိုးမှထွက်မလာသေးပါဘူး။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေနေ့စဉ်ပြန်တိုးလာနေတဲ့အတွက်မြို့ကြီးအတော်များများမှာကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။မြို့တော်နယူးဒေလီမှာတော့တစ်ပတ်ကြာကန့်သတ်ချက်တွေစတင်လိုက်တဲ့ဒီကနေ့မှာတိတ်ဆိတ်ချောက်ကပ်နေပါတယ်။အထင်ကရအထင်းမှန်နေရာတွေမှာလူသူကင်းမဲ့နေသလိုလက်မကြီးတွေမှာတော့လူတွေထွက်မလာအောင်ရဲတွေကစောင့်ကြံနေပြီးအတာအဆီးတွေလည်းချထားပါတယ
်
ဒီဆိုင်မှာလူတိုင်းအတွက်ပိုးသတ်ဆေးပါတယ်လက်ဆေးရည်တွေကိုထားပေးပါတယ်လူတိုင်းနှာခေါင်းဆီတွေတပ်ဖို့လည်းပြောပါတယ်လူအချင်းချင်းခောက်ခွာနေဖို့တတိပေးမဲ့ဝန်ထမ်းတစ်ယောက်ကိုလည်းဆိုင်အပြင်မှာတာဝန်ပေးထားပါတယ်လို့ကုံဆောင်ဆိုင်ဝန်ထမ်းဗာဂျေရှာကကိုဗစ်ရောဂါတာစီရဲ့ဆောင်ရွက်ထားပုံကိုရှင်းပြသွားတာပါစီပွားရေးမြို့တော်မွန်ပိုင်းမှာလည်းအလားတူမြင်ကွင်းတွေကိုတွေ့ရပါတယ်။မွန်ပိုင်းမြို့ကကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အကြီးဆုံးနေရာဖြစ်တဲ့ BKC ဝန်ကြီးထက်မှာတော့ကိုဗစ် Shield ကာကွယ်ဆေးတွေရောအိန္ဒိယဘာဟာရဘိုင်ယိုတက်ကုမ္ပဏီကစမ်းသပ်ထုတ်လုပ်ထားတဲ့ Covaxin ကာကွယ်ဆေးတွေပါအလုံးပြတ်ကုန်တဲ့အတွက်ဆေးထိုးရမယ့်သူတွေစိတ်ပြက်လက်ပြက်ဖြစ်ကုန်ပါတယ်။ AstraZeneca ကုမ္ပဏီအတွက် Covid Shield ဆိုတဲ့နာမည်နဲ့အိန္ဒိယကကာကွယ်ဆေးတွေထုတ်လုပ်ပေးနေတာဖြစ်ပြီးပြည်တွင်းမှာလည်းထိုးနှံပေးနေတာပါ။အင်္ဂါနေ့ညနေပိုင်းလောက်မှာကာကွယ်ဆေးတွေထည့်ရောက်လာလိမ့်မယ်လို့မျှော်လင့်ရကြောင်းလဲ PKC ကာကွယ်ဆေးဒုထနာအကြီးအကဲကပြောပါရယ်။အိန္ဒိယနိုင်ငံမျိုးကြီးတွေမှာကိုဗစ်ရောဂါကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်ဒေသအာဏာပိုင်တွေကကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေတာပါ။အိန္ဒိယမှာတနေ့တည်းပိုကူးသူက23,600ရက်ဆက်တိုက်ရှိပါပြီ။ပြီးခဲ့တဲ့24နာရီအတွင်းပိုကူးသူက26,000ဝန်းကျင်ရှိပါတယ်။ကိုဗစ်ကြောင့်တိဆုံသူစုစုပေါင်းက38,000ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အမေရိကန်သမ္မတအင်ဂျီရိုကကမကထပြုကျင်းပမဲ့ဥရုယာသီပြောင်းလဲမှုဆရာညီလာခံမတိုင်ခင်မှာပဲအမေရိကန်ကသူ့ရဲ့ထိတ်တန့်ဦးစားပေးနိုင်ငံခြားရေးမော်ဒါဟာဥရုယာသီပြောင်းလဲမှုသာစီရေးဖြစ်တယ်လို့ထပ်ပြီးတော့အတည်ပြုပြောဆိုပါတယ်။ဒီသတင်းပတ်ထဲမှာကျင်းပရမယ့်ဥရုယာသီညီလာခံကိုတရုတ်သမ္မတရှီဂျင်းပင်အပါအဝင်နိုင်ငံပေါင်း40ကျော်ကခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။ဧပြီ22နဲ့23ရက်နေ့မှာအွန်လိုင်းဗီဒီယိုကနေကျင်းပမဲ့ဥရုယာသီဆိုင်ရာညီလာခံမှာကမ္ဘာခေါင်းဆောင်တွေကဥရုယာသီပြောင်းလဲမှုသာစီရေးဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုတရုတ်ကနိုင်နှင်းခဲ့တဲ့လို့ရတွေတိုင်ဝမ်ကျွန်းကိုစီအရာဖိအားပေးနေတဲ့ကိစ္စတွေနဲ့အမေရိကန်မဟာမိတ်တွေအပေါ်တရုတ်ကစီးပွားရေးအရာဖိအားပေးနေတဲ့ကိစ္စမျိုးတွေမှာတရုတ်ကိုအမေရိကန်ကထိတ်တန့်ရင်ဆိုင်နေပေမဲ့လည်းဥရုယာသီအရေးမှာတော့တရုတ်နဲ့လက်တွဲလှုပ်ကိုင်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။တော်ရချင်းတို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းဖိပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးရန်ကုန်ကပေါက်ကွဲမှုသတင်းကိုစကြင်ပါတယ်။ရန်ကုန်မြို့မှာအခုရပိုင်ပောက်ကွဲမှုအသေးစားတွေဖြစ်နေတာမှာဒီကနေ့ဗဟန်းမြို့နယ်ထဲပောက်ကွဲစေတဲ့ပစ္စည်းတွေ့တာကြောင့်လုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ဖောက်ခွဲခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူမရှိပေမဲ့မတင်ငါသူလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေတွေနဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ရဲလုံခြုံရေးတွေနေရာအနှံ့မှာတွေ့နေရတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မနက် 7:00 နာရီဝန်းကျင်လောက်မှာဗဟန်းမြို့နယ်ဘိုးစိန်မှန်ရပ်ကွက်နားမှာပောက်ကွဲစေတဲ့ပစ္စည်းတွေ့လို့လုံခြုံရေးတွေကထိန်းချုပ်ဖောက်ခွဲခဲ့တယ်လို့အဲ့ဒီနားမှာနေသူတယောက်က VOA ကိုပြောပြပါတယ်။ လူထိခိုက်မှုမရှိပေမဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီအနီးအနားမှာရှိနေတဲ့လူငယ်တချို့ကိုမတင်ကားလို့တပ်တွေကဖမ်းဆီးသွားခဲ့ပါတယ်
။ဘိုးစိမ်မန်လမ်းထဲကလမ်းလေးကွာစုံတဲ့နေရာမှာပောက်တဲ့ရွှေကံကောလက်ဖက်ဆိုင်ရဲ့ရှေ့မှာပောက်တာ။ပောက်တော့အဲ့ရွှေကံကောလက်ဖက်ဆိုင်ရဲ့ရှေ့မှာပောက်တဲ့အချိန်မှာပဲအဲ့ရွှေကံကောလက်ဖက်ဆိုင်ရဲ့ပေးနာမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်။အဲ့ဒီကခလေးတွေကိုခေါ်ရတယ်လို့ကြားတယ်။ယောက်ျားလေး၄ယောက်မင်းကလေး၁ယောက်ဖမ်းခံရတယ်လို့ကြားတယ်။ပြန်လွတ်ပြီးတော့မသိသေးဘူးပေါ့နော်။အဲ့ဒီပောက်တဲ့နေရာကအလကကြောင်းရဲ့မဝတရုံရဲ့မျက်စောင်းထိုးလိုက်ပဲသူကပောက်တာမဟုတ်ရှာတွေ့တာရှာတွေ့တာကိုတဲအိမ်နဲ့ဖုံပြီးသူတို့ဖောက်လိုက်တယ်လို့ပြောတယ်ဦးချင်မောင်လမ်းပေါ်မှာဆိုလမ်းလေကျွန်းမောင်ကိုထိုင်ပြီးတော့လေလမ်းမှာကအင်းတို့ခဲလုံးတွေကိုစိမ့်ပြင်းနေပြီဦးအဲ့လိုသူတို့စိတ်မကျင်းတဲ့မနဲ့မချင်းကိုထိုင်ထူတာအဲ့ဒါမျိုးတွေလည်းဖြစ်တယ်မတော်စီမှာ2ရက်ချ3ရက်ချလောက်အဲ့လိုဖြစ်တယ
်တကုံမျိုးစင်မြောက်ပိုင်းမျိုးနဲ့38ရက်ကွယ်အုတ်ချုပ်ရည်မှုရုံပါလေမနဲ့10နာရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်စစ်တပ်နဲ့ရဲတွေရောက်လာတဲ့အချိန်မှာတော့အဲ့ဒီအနီးဝန်းကျင်မှာနေထိုင်တဲ့သူတွေကိုဆဲဆိုချင်းချောက်တာတွေရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။လူတိကျမှုတော့မကြောက်ပါဘူး။မနက်ပိုင်းအစောခဏဖြုတ်သွားတယ်ပုံမှန်ဟုတ်။အဲ့လိုမျိုးဖြစ်ပြီးဆိုတော့သူတို့ရဲ့အချင်းစရိုက်ကတော့ဟိုပေါက်တီပေါက်မိုးဝထောင်ပေါက်ဟိုဆွဲတီဆွဲအဲ့လိုလေးပဲရှိမှာပါ။
ရန်ကုန်မြို့ရဲကလူနေရက်ကွက်အနီးအနားမှာစစ်ကောင်စီတပ်တွေတပ်စခန်းချထားတာလမ်းပေါ်သွားနေတဲ့လူတွေရင်းတွေကိုတားဆီးဆစ်ဆစ်နေတာကြောင့်လူအသွားလာနေပါနေချိန်မှာပဲအခုလိုအသေးစားပောက်ကွဲမှုတွေဖြစ်နေတာပါဧပြီလ18ရက်တုန်းကလည်းရန်ကင်းမြို့နယ်တွေကအထွေထွေအုပ်ချုပ်ရေးမှုရုံမှာပောက်ကွဲမှုဖြစ်ခဲ့လို့အဲ့ဒီမှာတပ်ဆွဲထားတဲ့အထက်ကဒုအရာခံဘူတယောက်သေဆုံးခဲ့ပါတယ်အခုလိုပောက်ကွဲမှုတွေကဘယ်သူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရပါဘူးဒီလိုအခြေအနေတွေကြောင့်တချို့မြို့နယ်တွေမှာလုံခြုံရေးကအတော်လေးကိုတင်းကျပ်နေပါတယ်။ဒါပေမဲ့ဆေးရနာတိမ်မှုဆန့်ကျင်ဆန္ဒပြသူတွေကိုတော့လူထုကရတဲ့နည်းနဲ့ဆက်ပြီးလုပ်နေကြပါတယ်။နာဆာကဆေးအုပ်ချုပ်ရေးကောင်စီကိုဖိတ်ကြားထားတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံမှာရပ်ပိုင်းတွင်ကျင်းပဖို့ရှိနေချိန်မှာပဲအာဆီယံကိုဆန့်ကျင်ဆန္ဒပြမှုတွေဒီကနေ့ရှိခဲ့ပါတယ်။သွေးစွန်းနေတဲ့လက်တွေကိုမကန့်ပါနဲ့။တပ်ဖြတ်မှုတွေကိုအားမပေးပါနဲ့။ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါဆိုတဲ့စာသားတွေပါတဲ့ဂတ်ထူဆိုင်ပုတ်တွေကိုကင်ဆောင်ဆန္ဒပြကြတယ်လို့အဲ့ဒီဂတ်ထူပြားတွေကိုလည်းလမ်းမတွေထပ်မဖြန့်ခင်းပြီးတော့လှိုင်မြုပ်နေတဲ့မှာလူလူကဆန္ဒပြခဲ့ကြပါတယ်။နေ့စဉ်လိုည၈နာရီရောက်တိုင်းမှာတံပုံးတီးပြီးတော့အာနာရှင်စနစ်ကိုလက်မခံတဲ့စန့်ကျင်လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့သူမြို့သားတွေဆက်ပြီးတော့လုပ်နေကြပါတယ်။ဒီလိုတံပုံးတီးတဲ့သူတွေကိုကင်းမုံဆောင်ပြီးတော့ဖန်တာလက်နက်ကင်အင်အားသုံးပြီးချင်းချောက်တားဆီးတာတွေလည်းရှိနေပါတယ်လို့မရန်ကုန်မြို့နယ်မှာနေထိုင်သူလူငယ်တဦးကပြောပြပါတယ်။
ခမမိုင်ပွဲတော့ဆိုရင်အဲ့ဒီကောင်တွေကလေရှင်းပတ်ပြီးပတ်ပြောအဲ့လိုတီးတဲ့အိမ်ဆိုရင်အဲ့လိုမတီးနဲ့ပါညာအော်ပြီးဆဲတယ်ဓမီတွေထိုးတယ်အဲ့လိုဆိုတော့လေမိတွေပါလေပြေးပြီးနေရတော့တမုံတီးတော့ဟိုတမီညာတော့အဲ့လိုလေဟိုတမုံတီးတာကိုစောင့်ကြည့်ပြီးတော့နောက်ပြီးတော့မှလူငယ်အဖြေပြီးတော့လို့ဆွဲသွားတာမျိုးရှိရလို့တော့ကြားတယ်ဒီနောက်ပိုင်းတော့လေဟိုတမုံတီးတာအသိမရှိတော့အဲ့လိုလင်းလေးတော့ကြည့်ကြတယ
်ပြီးခဲ့တဲ့ရက်ပိုင်းကတော့အင်းစိန်မြို့နယ်ထဲမှာတင်မောကနေဆင်းလာပြီးကွာရန်တင်းဝင်နေတဲ့တင်မောသားနှစ်ဦးကိုတံမုံတီးလို့ဆိုပြီးသူတို့တဲခိုနေတဲ့ဟိုတယ်ခန်းနဲ့အထိလုံခြုံရေးတပ်တွေဘက်ကဝေရောက်ရိုက်နှက်ပြီးတော့ငွေသားနဲ့ပစ္စည်းတွေကိုသိမ်းယူသွားခဲ့ကြပါသေးတယ်ရှင်
။မဆွမွန်တင်ပြပေးခဲ့တာပါခင်ဗျာ။ကိုဆက်ထဲမှာပဲရန်ကုန်အဝင်အဝေးပြေးလမ်းမတွေပေါ်မှာစစ်စစ်ရှာဖွေမှုတွေရှိနေတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်။ရန်ကုန်မြို့အဝင်အထွက်အဝေးပြေးလမ်းမတွေပေါ်မှာစစ်စစ်ရှာဖွေမှုတွေကိုအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်တွေဘက်ကတိုးလွှင့်လာနေပါတယ်။ခီးသွွားသူတွေတဲကမတင်ကသူလူငယ်ပိုင်းတချို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ရန်ကုန်ကလာတဲ့တဲ့ရင်ကိုမဆုမြမွန်ကတင်ပြပေးပါမယ်ခင်ဗျာ
။ကြောက်ကြားပုံစံဆန္ဒပြပွဲတွေအသေးစားပောက်ကွဲမှုတွေရန်ကုန်မြို့မှာဖြစ်နေချိန်မှာပဲမြို့အဝင်အထွက်အဝေးပြေးလမ်းပေါ်သွားနေတဲ့ကားတွေကိုတပ်တွေကစစ်စစ်ရှာဖွေမှုတွေကိုအခုနောက်ပိုင်းမှာတိုးလွှင့်နေပါတယ်။မတင်ကားတဲ့ကားတွေဆိုရင်အဝိသက်တာတွေကအဝိစားတွေကအစတထည့်ချင်းစီစစ်ဆေးတယ်လို့ကိုရိုင်းကြုံခဲ့သူကပြောပြပါဗျ။စစ်ဆေးခံရတဲ့ထဲကမတင်ကားသူလူငယ်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါဗျ။တကြံတွင်မှာမွေးရက်ကိုခဏပြန်ပြီးတော့ရန်ကုန်ကိုပြန်လာတဲ့သူတယောက်ကလမ်းတစ်လျှောက်သူကြုံခဲ့ရတာမှာအင်းစည်းကားတွေကိုပို့ပြီးတော့ပြစ်မှတ်ထားစစ်ဆေးတာတွေ့ရတယ်လို့ VOE ကိုပြောပြပါဗျ
။ဆက်စပ်နေရတယ်ပြန်လာတယ်။အဝိပီကားကနေပြီးတော့ထွက်တော့ပကူးမှာတခါဆက်တယ်။ဘာလို့ဆက်လဲဆိုတော့မှတ်ပုံနဲ့ဆက်တယ်။ပကူးဘောနဲ့ကြီးသွားအဲ့ဘုကနေထွက်လာပြီးတော့စစ်တောင်းရောက်ရောစစ်တောင်းတကားမှာတခါဖြစ်တယ်စစ်တောင်းတကားမှာဖြစ်တာကြတော့လမ်းဆင်းလျှောက်ခိုင်းတယ်သူမတင်ရတဲ့လူတွေကြည့်တာပေါ့နိဘယ်ဘာလို့ပို့လဲပေါ့နည်းနည်းတော့မေးရပေါ့အဲအဲ့ရနေပြီးထွက်လာမယ်တက်ချူထွက်မှာပဲတခါထွက်ဖြစ်တယ်ကထုံမှာပေါ့နော်ကထုံအဲ့ဒါကြတော့ကားပေါ်တက်တယ်မတင်ရတဲ့လူတွေရဲ့ဆက်ပေါ်တယ်ကြည့်တယ်လူတိုင်းဆက်ပေါ်တယ်မဖြစ်တော့သူကားပေါ်တက်လာပြီးတော့သူလူတွေကြည့်လိုက်တယ်ဒီလူက
မတင်ရဆက်ကောင်းလို့ဆိုတော့အဲ့ဒီမှာပေါ်နေကြီးတယ်ဒီအဲ့ဒီကအဲ့ကိုဆက်တာဆက်ဆက်တယ်ဆက်အဲ့လိုဆက်တိုင်းဆက်တိုင်းတော့ဒီကားအောက်ခံကိုကားလမပြတယ်ကားအောက်ခံဆိုတာဒီပစ္စည်းထည့်ရတယ်ပစ္စည်းထည့်နေအောင်ကြပြရတယ်တုံးနေရာလေးနေရာလောက်တော့ဆက်တယ်ဘောလမြိုင်မျိုးဘက်ကနေရန်ကုန်ကိုအခုရပ်ပိုင်းပြန်လာခဲ့သူတယောက်ကလည်းရန်ကုန်အပြန်လမ်းတစ်လျှောက်ဆက်ဆင်းမှုတွေနဲ့
ကျွန်တော်တို့ကနေမြန်းတယ်တွေကလာတယ်တွေကိုသွားမယ်တချို့ကားတွေကတော့ဒီမှန်ဒီနောက်ပေါင်းတွေကိုပြဖို့ခိုင်းတယ်တချို့ကားတွေကဒီမှန်တွေပဲချခံတယ်လူရဲ့ကိုကြည့်တယ်ပြီးတော့အရှင်ပြည်တဲ့ကားတွေပြတော့အရှင်ပြည်တဲ့ကားတွေစစ်တယ်မြန်းတယ်တရားတော်ရှိတယ်လူအချင်းတွေကြည့်တယ်ပြီးတော့ပြည့်စည်ရဲ့အချင်းတွေကြည့်တယ်ဒါတွေကိုကြည့်တည်တယ်လို့အထင်တယ်
မော်လမြန်ဘက်ကလာတဲ့အဝေးပြေးလမ်းတစ်လျှောက်နေရာလေးနေရာမန္တလေးဘက်ကပြန်လာတဲ့လမ်းတစ်လျှောက်နှစ်နေရာစသဖြင့်စစ်ဆေးမှုတွေကိုလုပ်နေတယ်လို့ကိုရိုင်းကျုံတွေ့ရသူတွေကပြောပါတယ်အခုလိုမျိုးစစ်ဆေးခံရစဉ်အတွင်းမှာတချို့ဖမ်းခံရသူတွေလည်းရှိပါတယ်မြောက်ဒဂုံမှာနေထိုင်တဲ့ကိုတီဟာနဲ့သူ့ရဲ့ဇနီးမတ်စွမ်းပြေစိုးမုံတို့အပါအဝင်လူငယ်လေးယောက်တကြံတွင်ခီးထွက်ပြီးအပြန်ပ
ပြန်လာမယ်ဆိုတော့23တရက်နေပေါ့။နောက်နေ့ရုံးပြန်တဲ့ကိုပါညာဆိုတော့ပြန်လာတယ်။ပြန်လာတဲ့အခါမှာကျွန်တော်တို့ဒီလာကျိုးွားဆိုတော့ကျွန်တော်အဲ့ဒီလာကျိုးဘွားဖြစ်တဲ့အခါမှာကျွန်တော်တို့ကိုဖုန်းဝင်လာတာကကဲစံကြယ်ကြယ်ညက်ပြန်လာတဲ့အခါမှာအဲ့တူတို့စစ်တယ်ပေါ့။စစ်တယ်ဆိုတော့ကျွန်တော်တို့ကလည်းယူတနက်စစ်တာပဲ။ဒီအိတ်စစ်တယ်ပါညာသူတို့ဝင်ပြီးစစ်ချင်လို့ဆိုပြီးစက ဗောနော်ကိုတီဟာစီယာနောက်ဆုံးကြတာသူတို့အထွေထူးမရှိဘူးတဲ့အေးစစ်စစ်ပဲတဲ့ဒီသူတို့ကိုဗောမနက်ဖြန်မနက်မှာကားပေါ်တင်ပေးမယ်ဗောအေးစစ်ပဲမနက်ပြန်လွတ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါနဲ့နောက်နေ့မနက်မှာပဲကြိုးမယ်ဆိုပြီးတော့ပဲစောင့်နေရတယ်နောက်နေ့မနက်ဖုန်းခေါ်တဲ့အခါမှာခေါ်လို့မရဘူးဗောစုံစမ်းစုံစမ်းရင်းနဲ့မှနောက်ဆုံးဒီမနေ့ကနေခင်မှာပေါ့သူတို့ဖြူဟာမှုဝင်တယ်တဲ့ဖြူဟာမှုဝင်ပြီးတော့သူတို့စစ်ပြီးတော့ဒီဖြူဟာမှုခေါ်သွားတယ်လို့ကြားရပြဟုတ်နောက်ဆုံးကြတာလေ
သူတို့လိုပဲရွှေကျင်ဘက်မှာဖမ်းဆီးခံရတဲ့လူငယ်10ယောက်ထက်မနည်းရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူးဖမ်းဆီးခံရသူတွေဟာအခုအချိန်အထိမိသားစုတွေနဲ့တွေ့ဝင်မရသေးသလိုဘယ်မှာထိန်းချုပ်ထားသလဲဆိုတာကိုလည်းမသိရသေးပါဘူး KNU နဲ့မြေထဲမှာတင်တန်းသွားတက်လို့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးတယ်လို့တချို့ကလည်းပြောဆိုနေကြပါတယ်ဒါပေမဲ့မိသားစုဝင်တွေကတော့တကြံတွင်းရက်တို့ခီးသွားကြတာဖြစ်တယ်လို့ပြောပါတယ်ဖမ်းဆီးထိန်းသိမ်းထားတဲ့ရွှေကျင်ရဲစခန်းကို VOA ကဆက်သွယ်တာမှာတော့တာဝန်ခံဖြေဆိုပေးမယ့်အရာရှိမရှိတာကြောင့်ဖြေဆိုဖို့ညင်းတယ်လို့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့သူတို့မသိဘူးလို့ပြောပါတယ်ဆရာနာရှင်စက်ကျင်နဲ့လှုပ်ရှားမှုမှာပါဝင်သူအားပေးသူတွေကိုတရားစွဲဆိုဖမ်းဝရမ်းထုတ်ထားချိန်မှာပဲအခုလိုမျိုးအဝေးပြေးလမ်းတွေပေါ်မှာခီးသွားတွေကိုပို့ပြီးတော့စစ်ဆေးဖမ်းဆီးနေတာဖြစ်ပါရဲ့ရှင်
။မဆူမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စီးရီးယားမှာပါဝင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေတဲ့အကြောင်းကိုလည်းပြောပြပေးကြပါမယ်။ဆီယနာတေးမှုအခိုင်အမာဆန့်ကျင်ခဲ့တဲ့ဘကိုးမြို့ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေပါတုံ့နှိမ်နှင်းခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့ဗိတ်တွေမှာပါဝင်သူတွေစီးရီးယားလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဘုံကြီးကြောင်းတွေပါမချမ်းလိုက်လံရှာဖွေဖမ်းဆီးနေတဲ့အတွက်ဘေးလွတ်ရာထွက်ပြေးနေကြရတဲ့အခြေအနေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရခင်ဗျာ
။ဘကိုးမြို့မှာခံတပ်လိုအသားစီးတွေကာယဆန္ဒပြမှုတွေကိုတပ်တွေကအပြင်းထန်နှိမ်နှင်းခဲ့ပြီးတဲ့ကဆန္ဒပြမှုတွေမှာပါဝင်လှုပ်ရှားတဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဆန္ဒပြတပိတ်ကိုဥဆောင်သူတွေ CDN NRP ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဖလိုက်လံဖမ်းဆီးမှုတွေအခုရက်ပိုင်းတွေမှာပိုလှုပ်လာတာဖြစ်ပါတယ်။သူတို့ပုံနေနိုင်တယ်လို့စံလျာရှိတဲ့ဘုံရင်ကျောင်းတွေတစ်ထိလိုက်လံရှာဖွေနေတယ်လို့ပကိုးမြို့ခံတယောက်ကပြောပါတယ
်။ဒီနေ့အမှုရပြောတယ်ကိုဒီနေ့အမှုရပေါ့အဲ့ဘက်မှာလည်းဒီတပိတ်ကောင်းဆောင်တွေပုံနေကြတယ်အတန်ကြားတယ်သူကကြားတယ်နော်သူကအကူလိုက်နေရတယ်မနေ့ကတော့ဒီပကိုးတွေကဘုံရင်ကျောင်းတွေကြီးကလိုက်နေတယ်ကိုမနေ့ကဆိုရင်တိုင်းကြကောင်းဆောင်တယောက်အဲ့ဥက္ကုချွေးနေနေပေါ့လေးစရာကြည့်လို့ဆိုပြီးစကောင်းခေါ်ရတယ်ဗျအခုကလားကနေအသက်50ကျော်ပြီပေါ့ပကိုးမြို့မှာပေါ့ခိုးရတော့90နဲ့အမှုဖွင့်ဖွင့်ပြီးတကားလဲဆန်းလိုက်တယ်ဒီနေ့ကတော့သွေးငုံသုံးဖို့ပုံမှန်နဲ့ဆက်ဆိုပြီးချက်ပွင့်တယ်ပေါ့
ပကိုးမြို့ထဲမှာဆိုရင်လဲဆန္ဒပြခဲ့တဲ့လူငယ်များပြား내밖고땡샹니야데루데라칸루ငယ်두가ပြောပါတယ် ကျိုးကျွန်တော်တို့မျိုးရေးပကကြီးကွက်တီဆိုရင်ရကွက်တစ်ခုလုံးကြီးကလူမရှိတော့ဘူးဒီလိုတော်တော်နေရတာပေါ့ရကွက်သုံးလေးပေါက်ကတော့မရှိတော့ဘူးခံပန်းကြီးရတာမထောင်နာတော့ကမှလူငယ်တွေတော်တော်များများမရှိတော့ဘူးအဖန်ခံရမှာဆိုလို့ထွက်ပြေးသူတွေရှိနေတယ်လို့အဖန်ခံရသူတွေလည်းရှိနေပါတယ်စီတန်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကဝမျိုးနဲ့ကျောင်းဆရာမနှူးမကြခင်ရက်ကပဲဖန်းစီခံရတယ်လို့ဘကူးမျိုး ပါတယ်ဒီနိုင်ငံရောက်တော့နော်အိမ်ဝိုင်းမျိုးတွေထိုင်နေတာပဝမ်းမျိုးနဲ့ပလီကြီးကဆရာမမေရောက်ရောတော်မင်းမြေဆန်းနဲ့တော်မူပပဝင်တော်မင်းမြေဆန်းကလေရန်ပြတော်မူပပဝင်ရမှာတယ်ဗျခေဝိုင်လာမှာစစ်တပ်အာဏာသိမ်းပြီးကြတဲ့ကရုံးမသက်ပဲစီဒီအန်လှုပ်ရှားမှုမှာပါဝင်ဆန္ဒပြနေတဲ့ဝန်ထမ်းတွေဟာရက်ကြလာတဲ့အမျှနေထိုင်စားတောက်ရေးအခက်အခဲရှိလာတယ်လို့ဘုဟုမျိုးခံတို့ကပြောပြပါ เนี่ยลูกเนี่ยไอ้หนูจ้างลูกอ่ะมือจ่ายก็ชีวะเลยเที่ยวทำไมวันนี้ลูกเด็กมาวันนี้ว่าทุลุไม่อารมณ์เลยแต่ในทุลุไม่อารมณ์ก็เสียอย่างเราชีวะทุลุอะไรปูตัวบอกเลยยันมาเรียร์เราเอเบรล่ากูยังนี่ดงอ่ะปกุมอยู่สิ่งก็จะไปเสียจังยังขันดัลลุลูกทารันเนี่ยกูเสกองสีตัดด้วยกันนี่พิฆาตผิวกุ้งกันลูกชิดเสร็จทำไมเนี่ยตีส่งกันลูกอเมียพี่ตายยังยากีเขวาร์เลย ไอ้ที่ไปขันนั่นสิเด้แม้กระทั่งลามาจีเนียกูลงจงยุทธภพเอกันนี่เนียอยู่ท่าวีช่องลับพิการมูดเรื่องนี้เดี๋ยวรู้เลยยุคนี้ก็พิจารณาไปปกุมยูมาตั้งสูจีโจตันนี่กูยิ่งตาซาร์เร่ไซบอร์ดสติการิกาบีลูแม่จะไปตั้งใจจะไปด้วยไซบีเรื่องนี้จะว่าอะไรกันเนี่ยในกรณีที่เรื่องพิบูธาราบักเนี่ยคุณจะพิจารณาเกี่ยงปีเนี่ยเบิกตายไปเช่นนี้กูเลยพิจารณาจีมาเลย ก็จริงๆเนี่ยพักการเดินทางมาตั้งรอในกิจการใจป่วยเช่นนี้ต้องยึดสติชินีพีที่กินเอกเช่นแล้วในการใจป่วยกิจการก็ตั้งรอตัดขันตะคุกทำมันแต่แค่ลูแต่แค่เรื่องที่ต่างกันก็เปลี่ยวไปเลยและสิ่งเช่นนี้พักการอยู่ในดวงใจป่วยหาเยี่ยมเสร็จแล้วพิบวาลานิจังเลยที่ต่างกันก็ขมันไปเลยยังคงอะไรใจป่วยนักส่งเช่นนี้กูยินยังกันเปลี่ยวไปกันไหมครับ
พากันอยู่ในดวงอีเบรล่าเสียชีวิตในยานีวังอาซาบีไต้หวันรีพิบวาเกเรามารอทิ้งในมันนั่นมาเลยเสร็จแล้วพิบวานีไปเลยทิ้งในพิบวาเกเรไต้หวันเช่นนี้กูพากันที่ต่างกันดูกับวิวเอโก้คุลุพิบวาเลยแต่ว่าวันนี้เป็นอันนั้นนายเล่ามาจะคุยข่าววิลุงมาเล่นวิลุงทำอะไรไปดูเออฉันว่าที่จะต้องไม่ยากเดี๋ยวกูรอหนึ่งรอบไปไม่ได้มูลนั่นนั่นยังไง
อาชาดีตากันดูการอ่ะแต่เมื่อสักครั้งกูเกียร์ก็ตีอยู่แก่เลยลูกเจ้าบาร์เลยยังไงเวทขามาเราเสียเลยเวทขาเต้าไหนต่อเนาะเวทขาเต้าไหนมาไอ้โมงยิ่งเสียใจขามาอยากทำงานวันนี้เออมาวัดก็ต้องเนี่ยเต้าไหนวันจันทร์มาเลยเขาอยากทำงานวันที่เราตีเลยไอ้ก็เวทขาสักครั้งกูตีอยู่ร้านเนี่ยเป็นตลอดที่จะดีบิวจะไม่ยากดีบ่าวแต่นี่ร้านเนี่ยยังไงไปงานเลยลงเขียนตัวจะทำได้ใช่ไหมไม่ต้องไปกวนแกเจ้าเนี่ย ที่ไอ้เด็กผู้หญิงหาตัวนี้เนี่ยยังไงก็แกนซี่ยัวนี่ก็แต่เมื่อเด็กสักคนหนึ่งก็ได้ไข่เข้าไปแต่นี่ล่ะเนี่ยยังไปมาหรอแต่สักคนต้องกูต้องอยู่เก็บไว้แต่เมื่อไปก็เลยเลี้ยงก็เพียงเลยได้ไข่เข้าดูสิกูได้ดูเลยทำไมผู้สั่งวีเรนเอามาหรอแกนซี่ยัวเป็นมาที่นี่ได้ผู้หญิงยังแต่นี่เก็บไว้ที่นี่ได้ผู้หญิงพี่ป่วยเลยวิ่งเข้ายัวหาพากันอยู่ตรงไปมาที่ชีบีรอแกนซี่ยัวก็รอมีไปมาที่ชีบีรอ พากันอยู่กันวิการอไต้หวันเองเช่นมีเพียงเพื่อนหลานในนาจอยู่ด้วยมาผมคุยในดูท่าจะมีอาการเวียนอย่างเป็นสินิจาวะเลยและสิ่งเช่นนี้ไต้หวันหาเยี่ยมเช่นไหนเนื้อลูกขมันนิจาวะเลยที่ก็รู้จักที่พากันเอเรียมาหรอกูรู้จักที่หาตั้มกุมนะไอ้นั่นที่หากุมขอรับว่าตั้มกุมไอ้เนี่ยเป็นมาจากต้นไงสิเดมวันดีมวันจีสิเดมวันสิเดพากันอยู่มาหรอ นั่นท่องสติกันนั่นท่องสติมาชินีเลยแต่ยังรู้เช่นนั่นเราคงคุยนั่นพูดมานั่นเราท้าใจแล้วที่เราเนี่ยเราจะนั่นเราดีเอาไปใจเราจะนั่นเราทำอะไรเราจะนั่นเราดีเอ็กเรมีดีตัวเดิมมาเราจะนั่นพากันดีทำมาเราชิมุยตอนนี้นี่ทำมาเราแค่ดีชีดีเอาไว้นะก็เช่นยังไงจู่จังพอปีซีจีก็อุลามันกงจากาเลยแล้วสิเช่นนี้ฮะไต้หวันจีเลยพิบวามะเช่นนี้ก็อุดีนี่จังต้องได้ไปเลยนี่ด้วยเหรอ
ยาวดีเสียดายมาเชียร์นะเชื่อมันดีไหมนะเชื่อมาเชียร์เสียดายมาอืมครับผมนั่นเป็นยอดไปมาเชียร์ในที่ต่างมันนั่นเองนะตัวเราเชื่อมาต่างเนี่ยอารมณ์มาตัวเราที่เจนี่คงจะมีเนี่ยเดี๋ยวเราอาจจะต้องการอะไรประมาณนั้นนั่นก็ต้องมีนะครับนั่นก็ประมาณนั้นที่ต้องการอะไรแบบโอ้ที่เจ้าหนี้แต่ยังอะไรเป็นตัวเชื่อมาเลยตัวเราจะมีแต่จ้าเดียวเราเลยตัวเราจะมาตัว
ဖေဖော်ဝါရီလတရက်နေ့ဆစ်အာနာသိမ်းပြီးကြတဲ့က ပြည်သူတွေစန့်ကျင်ဆန္ဒပြတဲ့အချိန်မှာပဲတမရော်ကအကြမ်းဖက်မနှိမ်နှင်းမှု KIA ကအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာမြေကြီးနားမြို့မှာစစ်တပ်ကပြစ်ခတ်တာကြောင့်လူနှစ်ဦးသေဆုံးခဲ့ရပြီးမတ်လ၁၇ရက်နေ့မှာတော့ KIA ကဖားကန့်မြို့နယ်ဆယ်စင်းရွာကတမရော်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့သလို KIA ဌာနချုပ်လိုင်စာအနီးကအလော်ဘွန်စခန်းမှာစီရေးတင်းမာမှုတွေကြီးမားနေသလိုမြေကြီးနားကလေတပ်အခြေစိုက်စခန်းကိုလည်းဝင်ရောက်ပစ်ခတ်တာစီးရင်တန်းတွေကိုမိုင်းခွဲတိုက်ခိုက်တာတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကိုညင်းချန်တင်ပြပေးခဲ့တာပါခင်ဗျာဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အဖတ်စင်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမအဆုံးအင်္ဂါညစကားဝိုင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်ရှိတဲ့ပုံမူကျေပြန့်တဲ့အားလုံးပါဝင်တဲ့စုဖွဲ့မှုဖြစ်လာဖို့အလားအလာအင်မတန်ကောင်းတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဝန်ကြီးဒေါက်တာလျာမုံဆက်ခေါင်က VOA နဲ့တရားဆက်သွယ်မေးမြန်းကမှပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းရေးကိစ္စဖြစ်နိုင်ခြေရှိမရှိဆိုရတဲ့လက်ရှိတိုင်းပြည်အခြေအနေအရလိုအပ်ချက်ဖြစ်တဲ့အတွက်ဖြစ်မြောက်အောင်ဆောင်ရွက်သွားမယ်လို့လည်း NUG ရဲ့ပြည်ထောင်စုဝန်ကြီးတူဦးအဖြစ်ခန့်အပ်ခံရပြီးတဲ့နောက်ပထမဆုံးပြုလုပ်တဲ့ VOA နဲ့မင်းမြန်ကမှဒေါက်တာလျံမုံဆက်ခေါင်ကပြောသွားပါတယ်အင်တာနက်ဆက်သွယ်ရေးအခက်အခဲကြောင့်တချို့နေရာတွေမှာအတန်ပြတ်တောက်တာနဲ့မရှင်းလင်းတဲ့အပေါ်ကြိုတင်တောင်းပန်ပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒေါက်တာလျံမုံဆက်ခေါင် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော
်လည်းကျေးဇူးတင်ပါ
โอเคကျွန်တော်ပထမအဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရ NUG မှာဒေါက်တာလျံမုံဆက်ခေါင်အနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ National Unity Government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆွေးနွေးတာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံလွတ်တော်ကိုယ်စားလှယ်ကြီးများပြည်တော်နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုအဖွဲ့အစည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့မှဖွဲ့စည်းထားတာဖြစ်ပါတယ
်ဟုတ်ကဲ့
တော့အဲ့ဒီခေါ်စီကိုကျွန်တော်မိခင်အဖွဲ့အစည်းဖြစ်တဲ့ CNF ကနေပြီးတော့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုကျွန်တော်ကိုဆက်ထုတ်ထားတာဖြစ်ပါတယ်အဲ့လိုဆက်ပြီးတော့မှအဲ့ဒီအတိုင်းပင်ခံခေါ်စီကနေတဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆူရမှာပါဝင်ဖို့ဆက်ထုတ်တာဖြစ်ပါတယ်ဆိုကျွန်တော်ဖြေကြားခြင်းပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုဆရာဒီ NUG ရဲ့ Federal ရေးရပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကြိုင်တွေ့လှုပ်ဆောင်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့မတ်လ30တရက်နေ့ပုံပြန်ထားတဲ့ Federal Democracy ပြည်နယ်စာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ထိပို့ဖို့ဖြစ်ပါတယ်အဲ့ဒီ Charter ထဲမှာလည်းကျွန်တော်တို့အရှင်းစစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမြေပုံရှိပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်အရှင်း5က5 6 9 10ကကျွန်တော်တို့ဆောင်ရွက်မယ်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာပြရမှာဖြစ်ပါတယ်။ဒါပြင်အဲ့ဒီကျွန်တော်တို့ charter အစိပိုင်းတည်ရဲ့အခန်းလေးမှာကျွန်တော်တို့ Federal Democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု၅ရက်နဲ့အချီခံမှုဝါဒ30နဲ့ခုနှစ်ချက်ပါပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ် Federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့သောအနာဂတ်ပေါ့နော်။အဲ့မှာကျွန်တော်တို့အသုံးပြုမယ်ပြည်ထောင်စုကြီးအတွက်အသုံးပြုမယ်Federal Democracy ပြီးထောင်စုဖွဲ့စည်းပုံကြီးပါဘူးဒီကြီးရွှေပြတ်ထိုင်းကြီးကိုကျွန်တော်တို့ဒီကဆောင်ပြီးတော့ဖြစ်ပါတယ်
ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီ Federal Democracy ဗရိညင်ပေါ့နော်ဒီဗရိညင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာလာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်အဝေမကြားတဲ့ဒေသမျိုးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်ဘာကြောင့်ဒီ Federal Democracy ဗရိညင်ကိုအားလုံးကြားတယ်အားလုံးလက်ခံနိုင်တဲ့ဗရိညင်မျိုးဖြစ်မလာခဲ့တာပါလဲ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ Federal Democracy ပြည်ရင်ကအပိုင်းပိုင်းပါပါတယ်အစိပိုင်းတင်းနဲ့အစိပိုင်းကြီးဖြစ်ပါတယ်အစိပိုင်းတစ်ကခုနကျွန်တော်ပြောသလို Federal ပြည်ထောင်စုကြီးထူထောင်ရေးအတွက်ချီခံရမယ်အချီခံလိုက်မှုမှုတွေနဲ့ကျွန်တော်တို့ချီခံမှုဝါဒတွေကိုအဓိကထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့အနာဂတ်ကိုပြည့်ရတယ်ကျွန်တော်တို့လိုက်မှုမှုဖြစ်ပါတယ်အဲ့ဒီပုံမှာကျွန်တော်သိသလို့ကဝေဖန်တာတစ်ခုမှမကြပါဘူး
ဟုတ်ပါတယ်
အဲ့ဒီအတွက်ကတော့ကျွန်တော်တို့အားလုံးရှင်းတယ် ဆိုလိုတာဒီချိန်မှာကျွန်တော်တို့တတိုင်းပြည်လုံးပြည်ထောင်စုတစ်ခွန်းလုံးတိုင်းရင်းသားလူမျိုးရောဒီမှာပါစီတဲ့ပြည်သူလူထုတရားလုံးကျွန်တော်တို့အားလုံးညီညီဝင့်ဝင့်နဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြည့်သူတို့ကထူထောင်မယ်ဆိုတဲ့ပုံမှာညီဝင့်တယ်ဆိုတာကျွန်တော်ပြသတယ်သို့တော့စိတ်ပိုင်းနှစ်ကတော့အခုကြာကာလမှာကျွန်တော်တို့ဖွေရှိလိုက်တဲ့ NGG ဆိုတာဖွေရှိမှုနဲ့ပတ်သက်တာဖြစ်ပါတယ်အဲ့ဒီမှာလည်းပဲကျွန်တော်တို့အနေနဲ့အကောင်းဆုံးပြင်ဆင်ထားပေမယ့်အချီအနည်းအရဟိုပါဖို့လဲအဲ့ဒီပဒင်းစားတဲ့မချညာခင်တကယ်တကယ်အတွက်မှာအနည်းငယ်ပြင်ဆင်စရာလေးတွေပေါ်လာပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံကြီးအခင်ကျင်းရပုံတော့ကျွန်တော်တို့အနေနဲ့နိုင်ငံတော်ရဲ့ဟိုပါဖို့လဲအကြီးကြီးများနိုင်ငံတော်ဥဆောင်များhead of state တွေပေါ့ကျွန်တော်တို့ကြည့်ချင်အောင်မှာဖြစ်တယ် head of government ဆိုတဲ့ခါလေးကျွန်တော်တို့ဥပပါတယ်အစကကျွန်တော်တို့စဉ်းစားတဲ့ပုံစံက head of state တွေကိုပဲကျွန်တော်တို့ရွေးချယ်တင်မြှုပ်ပြီးတော့အဲ့ဒီမှာလည်းပဲလက်ရှိသမ္မတကြီးဦးဝင်းမင်းနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကျွန်တော်တို့ဒုတိယသမ္မတတို့ကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီစိတ်ကိုပဲစဉ်းစားတယ်တော်တော်ဒီကြာကာလမှာကျွန်တော်တို့အလုံးလုံးတဲ့ခါမှာအဲ့ဒီ head of state တို့ခေါ်တဲ့ကောင်းဆောင်ကြီးများကအဖန်စီခံနေရတယ်အထိမ့်သိမ့်ခံနေရတယ်ဘဝမှာရှိတဲ့အတွက်ကျွန်တော်တို့အစိုးရတရားနေနဲ့အလောက်လုပ်တဲ့ခါမှာသူတို့ရဲ့ခံကဏ္ဍတင်ပိချက်ပိပါဝင်လို့ရအပြည့်စုံသူတို့ပါနိုင်မှာမဟုတ်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့တိုင်းပြည်ကိုတော်လို့ကောင်းကျွန်တော်တို့အစိုးရကိုတော်လို့ကိုကူစားပြုတ်ပြီးတော့နိုင်ငံတကာမှာအလောက်လုပ်မယ် head of government အစိုးရကြီးကြီးကိုကျွန်တော်ထပ်ပြီးတော့ရွေးဖို့လိုလာပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့အတင်းတော်ဆုံးဖြစ်သွားတာကနိုင်ငံတော်ပြည်ထောင်စုဝန်ကြီးချုပ်တို့တွေ့ချင်တော့ပါတယ်။အဲ့ဒီခါကျတော့ဒီကာလလေးထဲမှာတကယ့်လူရဲ့အတွင်းမှာကျွန်တော်တို့ပြင်ဆင်မှုလေးတွေလုပ်တယ်။အဲ့လိုပြင်ဆင်မှုလုပ်ရင်းနဲ့ကျွန်တော်တို့ system လေးတွေပါဟိုသမ္မတစနစ်တစ်ခုထဲနဲ့မဟုတ်တော့ဘဲနဲ့သမ္မတစနစ်နဲ့ parliament စနစ်ရောတဲ့စနစ်တွေဖြစ်လာပါတယ်။အဲ့ဒီပုံမှာလူထုတော်များများကကျွန်တော်တို့တိုင်းပြည်မှာစဉ်သုံးနေကြအစင်လာမဟုတ်တဲ့ခါကျတော့ဝေဖန်မှုလေးတွေရှိလာတာဖြစ်ပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့တဖြည်းဖြည်းနားလေးအဆင်ပြေသွားမှာဖြစ်ပါတယ်အဲ့ဒီအစိတ်ပိုင်းနှစ်ကတော့ကျွန်တော်တို့လုပ်ငန်းကိစ္စဖြစ်တဲ့အတွက်လုပ်ငန်းဆိုတာလုပ်ရင်းကြင်ရင်းနဲ့ကျွန်တော်တို့လူအပ်တာဖြစ်ဆုသွားမှာဖြစ်ပါတယ်ထို့အတွက်ကြောင့်အစိတ်ပိုင်းနှစ်ကတော့တဖြည်းဖြည်းပြင်ဆင်သွားမယ်ဖြစ်ဆုသွားမယ်ပို့ပြီးတော့ပြီးဆုံးအောင်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့အခုဒီမျိုးသားညီညီအစိုးရ NUG ထဲမှာဟလာအခုတခါ NUG ထွက်လာတဲ့အချိန်ကျတော့ဟလာလူတွေမျောလင့်ထားတဲ့လူမျိုးဒိုင်ယနာဘောင်းစုံပေါ့နော်အဖွဲ့အစည်းကြီးဘောင်းစုံပေါ့ဥမာဖြင့်အခုဆိုရင်ရှမ်းရခိုင်ကရင်စသည်အားဖြင့်ဟလာဒီတိုင်းရင်းသားအဖွဲ့ကြီးတွေနိုင်ငံရေးပါတီတွေကိုစားပြူလာပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအဖွဲ့တွေဒီပါတီတွေပါဖို့ဘယ်လိုအခက်အခဲကြုံသွားရတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ဘဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကြိုးစားတဲ့အတွက်ကြောင့်ဖြစ်ပါတယ်ကျွန်တော်ဖြေချချင်ပါတယ်စနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတာကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုပေါ့အဲ့ဒီအတွက်ကြောင့်အခု NGG မှာပါလာဖို့အတွက်လည်းပဲ Federal State နဲ့ PNE ချီခံပြီးတော့ကျွန်တော်တို့ပါဝင်သွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုကဆုံဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆိုတော့အာဆီယံမေးတဲ့မေးခွန်းမှာကျွန်တော်က CNF ကိုပူစားပြုတာလား။ဘာကိုပူစားပြုတယ်လဲဆိုတဲ့ပုံစံမျိုး။ဆိုတော့အခုဒီမှာကျွန်တော်တို့အနေနဲ့ PNE လေးကတင်ပစ်ချက်ပြီးအငါခုပေါ့နော်။ပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အဲ့ဒီမှာကြည့်မေဆိုရင်ကချင်ကိုကိုစားပြုတ်ဖို့ KP ဆိုတဲ့အစုဖွဲ့ကနေပြီးတော့ပါလာဖြစ်တယ်အဲ့ဒီ KP မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ထိုင်ဖို့စီလိုပဲအဲ့ဒီမှာတတရဲ့ဟိုလက်နက်ကန်တော်ထိုင်ချက်ဖွဲ့စည်းတွေပါတယ်နိုင်ငံရေးပါတီတွေပါတယ်ပြီးတော့ CDM လို့တဲ့လူထုဖွဲ့စည်းတွေပါတယ်စသည်အားဖြင့်စုပေါင်းပြီးတော့ပါလာဖြစ်တယ်သူတွေကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့KIO နေနဲ့တော်လောက် KNG နေတော်လောက် CNF နေနဲ့တော်လောက်အဲ့လိုဖွဲ့ကြီးဆိုတဲ့နာမည်မျိုးနဲ့ပါလာလို့ပြည်နယ်ပြည်နယ်နဲ့လူမျိုးကိုကူစားပြုလို့အစုအဖွဲ့နဲ့လာတာဖြစ်တယ်အမှန်စင်စစ်ကခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ KP ဆိုတဲ့ဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းဆိုရင်ကြာကာလချင်းမျိုးသားအတိုင်းပြည်ကကွန်စီဖြစ်နေပါလာတယ်ကြာပြည်နယ်ဆိုရင်ကြာပြည်နယ်ကြာဟုပါဖော်မလဲ KSCC ပေါ့နော်KSCC နဲ့နေပါလာတယ်။မွန်ဆိုလဲထူနေလကောင်ပဲ။ဟိုအဲ့ဒီမြို့မွန်စတိတ်အပါအဝင်အဲ့ဒီဖေဖာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်။ကရင်လူဖွဲ့ရှိဆိုရင်လည်းပဲ အခုကျွန်တော်တို့ဒုတိယဝန်ကြီးဆင်ပါလာတဲ့ No 2 Protocol လို့ဆိုရင် KNU ခေါင်းဆောင်သူဖြစ်ပါတယ်။ဆက်အဲ့ဒီတွေ့ကြောင်ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို KNU နာမည်၊ KIO နာမည်၊ CNF နာမည်၊ New Moon State Party နာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ထီရောက်တဲ့နေလံဖြစ်တယ်ဆိုပြီးတော့ကျွန်တော်တင်ပြချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါလေးကိုပဲနော်ကျွန်တော်လည်းဖြည့်ဆွတ်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြန်းနေအားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအဖြစ်ကျွန်တော်တည်တလို့ဆိုရင်ရှမ်းပြည်နယ်တို့ဘာလို့မှဆိုတော့ရှမ်းပြည်ကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်သူတို့ရဲ့အတိုင်းပြည်မှုအဆင့်ကကျွန်တော်တို့ချင်းပြည်နယ်တို့ဘာခေါ်မလဲတခြားပြည်ပြည်နယ်တို့ထက်သူတို့ကချင်းယူခုဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလိုက်လို့ဆိုပြီးနေကိုချိန်တော့တော့လောက်ရပါဖြစ်တယ်။သူနည်းလကောင်ခုချိန်မှာ Federal Army ရှိလို့ပြောတယ်။တချို့က Federal Army ကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့သွားပြီးတော့ပေါင်းတဲ့ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်ကြီးက Federal စနစ်ရသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြတ်ကြာကာလချင်းမျိုးသားတိုင်ပင်ခံစီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကာလချင်းပင်နေထွတ်တော်စီမယ်ကြာကာလချင်းပင်နေဆိုရစီမယ်အဲ့ဒီကြာကာလချင်းပင်နေဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနစီမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေတယ်ပြီးကာကွယ်နေဖက်လို့တမလို့ဖက်ဒရယ်အာမေဆိုတာထွက်ပေါ်ဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်ပြီးပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်ထွတ်တော်ဖြစ်မယ်ကံလို့ဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ခြေတက်နေတာဖြစ်တယ်အခုကြာပူနာဝမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့သွားတာဖြစ်တယ်တုတ်တော်အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြီးအတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းမွန်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့သွားနေတာဖြစ်တယ်ဆိုလို့တည်ပြချက်အဲ့ဒီအတွက်ကြောင့်ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပေထုတ်ခံတယ်ခုလေအပေထုတ်ခံနေတယ်ဆိုတာတည်ပြချက
်ဟုတ်ကဲ့ကျွန်တော်ဆရာက Federal Army ဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတယ်ပြည်သူကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ချေရှိပါရလားဆရာဒီပြည်သူကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားအလာကောင်းနေပါပြီလဲ
ဖြစ်နိုင်ချေရှိ is ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ပါမယ်ဒီအချိန်မှာမြန်အောင်နိုင်ဦးဆောင်တဲ့တမတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းကျမ်းသူဖြစ်ရှိဖြစ်သွားပါပြည်သူလူထုရဲ့အသေးဦးအင်ကိုကျွန်တော်တို့ကာကွယ်ဆောင်ဆွတ်တဲ့တပ်မတော်မဟုတ်ပဲနဲ့ပြည်သူလူထုကိုနေရှင်တဲ့အမြတ်ချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်နေပါသူတို့ကြောင့်သူတို့ကိုအစားထိုးမဲ့တပ်မတော်တို့ကလူကိုလူနေပါတယ်အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါင်း50ကျော်သောပြည်သူလူထုကိုစားပြုတ်တဲ့တပ်မတော်ရှိခုရှိရမှာဖြစ်ပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲ။တိုင်းပြည်ရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ။ပြည်ထောင်စုကြီးရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ။ပြည်သူလူထုရဲ့လူအချင်း။ဒီလူအချင်းကိုဖိဆွတ်ဖို့ပဲကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။ဟလာဒီ NUG ကိုကျင်ကြားတဲ့နေ့ကဆိုရင်ဒီရှင်းစင်ပြည့်စုံကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတာဘာလဲ၊ဘယ်သူတွေပါတယ်လဲ၊စသဖြင့်ကျွန်တော်တို့တည်တည်ချာချာမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်တည်တည်ချာချာတည်တည်ချာချာသိရပါမလဲ၊ဘယ်သူတွေပါနေပါလဲခင်ဗျာ
။ဟုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖို့မလဲ။အစုအဖွဲ့လေးခုနဲ့အခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါလေ။အဲ့ဒီအစုအဖွဲ့လေးခုဆိုတဲ့နေရာမှာဆိုတော့ကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်ပင်ခံပေါ်စီဖွဲ့စည်းတာနဲ့ပုံစံကတစ်ထပ်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လစီးနေမှာပြည်သူလူထုတရလုံးကတခဲနဲ့ရွေးကုတ်တင်ပြုတ်ထတဲ့ထွတ်တော်ကိုယ်စီများပါပါတယ်ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ် CDM ကိုလုံနေတဲ့စစ်အစိုးရကိုစန့်ကျင်နေတဲ့အတွေနဲ့အထွေထွေတပိတ်ကော်မတီတွေပါပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကတို့ဟိုက်ကိုဖွေးစီများပါပါဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွေးစီထားတာဖြစ်ပါတယ်ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ချင်းချုပ်နေတယ်တရားဝင်စီဝေးလုံးလို့ မရဘူးခုတွေ့ကြအောင်ကျွန်တော်တို့ရဲ့အစည်းအဝေးလုပ်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်ဒီတိုင်းဥပါဖော်မူလဲမတ်စတာတလာလုံးလုံး February လအလီလောက်ကနေပြီးကျွန်တော်တို့တွေ့ဆုံမှုတွေလုပ်တယ်အစည်းအဝေးတွေပုံမှန်လုပ်တယ်သို့တော့လူထုသိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရလိုက်ခင်ကျွန်တော်တို့အလုံးလုံးနေပါတယ်ဆိုတော့ပဲပြည်သူလူထုအဲ့ဒီစုခွေတွေကိုခိုင်ခိုင်မာမာစုစည်းပြီးတော့မှပြည်ထောင်စုကြီးတွေပူးပေါင်းပြီးတော့လှုပ်လှုပ်နေတာပါတယ်ဆိုတော့ဒီစတင်ပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုကအလာအာနာတိန်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာတိန်မှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်အလာအသက်ဆုံးရှုံးပြီးသွားကြတဲ့လူတွေလည်းမနေတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်အလာကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇူးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်လားလားလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာတွေလို့များဆရာပြောချင်ပါလဲအချင်းချုပ်လေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကူကိုကျွန်တော်မဖြစ်ခင်ပါခုစီအာနာစနစ်ကိုစန့်ကျင်နေတယ်ဒီ online စစ်တပ်ကိုစန့်ကျင်နေတယ်အသက်ဆုံးဆုံးသွားတဲ့အာဇာနည်ခေါင်းဆောင်များကိုကျွန်တော်အလေးပြုချင်ပါတယ်တိုင်းရရတဲ့ဒီလေးစုတော်ပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေလည်းကျွန်တော်စုတော်ပေးပါတယ်သူတို့ပြန်ပြုတ်မပြေဘဲကျွန်တော်တို့အားလုံးဝိုင်းလောက်ချက်မှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်လှန်ရေးပေါ့နော်ကျွန်တော် CDM မှာကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးထဲမှာအားကောင်းဆုံးဖြစ်တယ်လို့ဆိုပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာနာသိမ့်တဲ့၃ခါရှိ။1960နှစ်တုန်းကတခါရှိတယ်။1970တုန်းကတခါရှိတယ်။1960နှစ်တုန်းကမူချိုးကြီးနေပြီးအာနာသိမ့်တာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းတူရင်းနဲ့ကိုပိုင်ပြတ်ထန့်ခွင့်နဲ့ Federal Snake ကိုတောင်းဆိုတဲ့တွေ့ကြုံ။အဲ့ဒါကိုဟန်တာခုပိတ်ပင်ခုမူနေဝင်းကအာနာသိမ့်ခဲ့တာဖြစ်ပါတယ်။ဆိုတော့ဒီဝင်းကဖက်ဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာဏာသိမ်းလို့ကကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေရှင်းလာပြီးတော့မှရန်ကုန်ကျွတ်တော်မှာအတန်လွင့်ကြုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံရေးပါတီခုမှမရှိကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံရေးတမတယောက်မှမရှိထောက်ပြဆုပ်စေနေတာလားဒီတော့1980တုန်းကကျွန်တော်တို့ကြောင်းသားတွေနေအဲ့ဒီမှာကျွန်တော်ကြောင်းသားပါရန်ကုန်တို့ကသူကြောင်းသားတယောက်နေနဲ့စစ်လေလူကြီးတော့ပုံမှာပါခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကြွေးကြော်ခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးတွေဒီမိုကရေစီခွဲချုပ်ဆုပြီးတော့ကျွန်တော်တို့ကစူးစီးပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော့ဖက်ဒရယ်ဆူတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်လဲဆိုတော့စစ်မှန်တော့ပြည်ထောင်စုဆိုနေစတော့အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Snake ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံကြီးကအင်မတန်မှအကောင်းတယ်။သို့တော့ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအချင်းအယ Federal Snake နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ Federal ကျန်သွားတယ်။အဲ့ဒီတွေ့တော့စီလေလုံးရည်တော်ပုံကြီးကတလောက်အကောင်းခဲ့ပေမဲ့အဆုံးတတ်အောင်ပြန်မခံနိုင်ခဲ့ဘူး။အခုကတော့လက်စက်တင်မှာဖြစ်ပေါ်နေတဲ့နှွေးဥတော်လှန်ရေးကို CDM ထုတ်ရှာမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တာလမ်းမပေါ်မှာကြွေးကြော်တာတနိုင်ငံလုံးမှာကြွေးကြော်တာကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအချင်းကိုတိုင်းပြည်လုံးမှာပြည်အဲ့ဒီတွေ့ကြောင်ဒါဟာဘူချောင်းဆန်းတဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်မှတ်ရေးထူခဲ့တဲ့ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတို့ကထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီနှစ်ခုကအခုရည်တော်ပုံကြီးမှာပဲပေါင်းဆက်သွားတယ်အဲ့ဒီတွေ့ကြောင်ပင်လုံရဲ့အပြစ်သာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတခါလုံးဒီရည်တော်ပုံကြီးလို့စင်တန်ချင်းအောင်မြင်ချင်းမရှိဘူးအဲ့ဒီတွေ့ကြောင်ဒါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးသောရည်တော်ပုံကြီးဖြစ်တယ်အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ပြောချင်တယ်
ဟုတ်ကဲ့ပါဗျာဆိုတော့တိတ်မကြခင်ရပိုင်းပေါ့เนาะဒါမှမဟုတ်လည်းပဲတည်င်းဘတ်တွေအတွင်းမှာပေါ့လူလူအနေနဲ့ အမျိုးသားညီညွတ်ရေးအစိုးရစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာသတင်းစကားမျိုးနောက်ထပ်ဘယ်လိုအားတက်စရာတူးတက်ဖြစ်တူးမှုမျိုးများကြားလာရစရာရှိပါသလဲဆရာကြားလာရဖို့ရောအလားအလာရှိပါသလားခင်ဗျအ
များကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာရှင်စနစ်ကိုဒွန်းလှန်တိုက်ခိုက်ပြီးတော့ဖြိုလှေးနိုင်ရမယ်ဒီကြီးတော်ပုံကြီးအောင်မြရမယ်ဘယ်လိုအောင်မြနိုင်ဖို့အတွက်ကျွန်တော်တို့ရအလားအလာဆိုတော့ကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဘီမကပမာတို့တလုံးနိုင်ငံကြီးရတဲ့ခါမှမရှိရှိဘူးဒါနဲ့မတည်ဘူးတို့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုပ်ဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါတယ်ကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတော်ချင်းမအောင် Zoom မှာနေတက်ပြီးတော့စကားပြောမယ
်ဆရာကျွန်တော်ဖြတ်မိချင်ပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျ
အော်ကျွန်တော်အနေနဲ့တော်ကြီးမအောင်စီကဒီပြတာတော့အာဒီပြချက်တော့ရှိသေးဘူးတော်တော်ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရားလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမင်းအွန်လိုင်းနဲ့စီခေါ်စီကိုဘေးနိုင်ငံကမှအတိမပြူဘူးအဲ့ဒီအတွေ့အကြုံကျွန်တော်ကမင်းအွန်လိုင်းနဲ့ပေါင်းနေတဲ့သူ့လက်အောက်မှာမှုထပ်နေတဲ့တပ်မတော်သားတွေကိုပွန့်ပွန့်လင်းလင်းပြောချင်တယ်ဘလို့ပြောချင်လဲဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပွဲမှာဟုတ်NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချင်းရွှေနေပွဲမှာငါးနှစ်အလုပ်လုပ်ခဲ့ UPD JC ရဲ့ဒုဥက္ကဋ္ဌနေနဲ့ကျွန်တော်တာဝန်ထမ်းဆောင်အဲ့ဒီကာလတုန်းကဟိုတပ်မတော်ကလူချုပ်ကြီးတွေဒုတိယလူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်အဲ့ဒီထဲမှာလူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်တော့လက်ရှိချိန်မှာတပ်မတော်မှာတသွေးတန်တမိတ်ဆောင်သူတို့ထွက်မလာအမှန်စင်စစ်ကဒီလူတွေကမင်းအွန်လိုင်းအာလာတိမ့်တာကိုလည်းကြိုက်မှာမဟုတ်ပါဘူးဒီလူတွေကလူကောင်းတွေဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာဆရာရဲ့ရေဒီယိုကနေအတန်ဖြစ်စီစဉ်ကနေကျွန်တော်တင်ပြတတ်သိစီစီနဲ့ပြည်သူဖက်ကကြည့်တူပါတူးချင်းလည်းထွက်လာလို့ရတယ်တဆုတက်ဖွဲ့လိုက်လည်းထွက်လာလို့ရတယ်တန့်ရှင်းလိုက်လည်းကျွန်တော်တို့ဆွေးနွေးလာပေါ့ခုတမိုင်းကိုကူကေတယ်ခုတမိုင်းကိုအငစ်အကြေးဖြစ်နေတမိုင်းမှာမချန်ထားကမချန်ထားပါနဲ့လူထုဘက်ကလာရက်တည်းမင်းအွန်လိုင်းကိုကြောခိုင်းပါလို့ကျွန်တော်တို့ကိုဟိုဖိတ်ခေါ်ချင်ဆိုတော့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစကပုံမှာရှိတယ်ပြည်ချင်းရင်မြင့်မခံနိုင်ဘူးတဲ့အခုတတိုင်းပြည်လုံးကတင်းမာနေမင်းအွန်လိုင်းပဲပြီးမလဲအဲ့ဒီအတွက်ကြောင့်မင်းအွန်လိုင်းနှုတ်ကနေတကုတ်ကုတ်လိုက်ရမယ်စာပြည်သူဖက်ကလာပါကမရိုသားတွေအများအားပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်တော့အခုချိန်မှာပြည်သူသားအမိပြည်သူသားဖတ်ပြည်သူဖက်ကအမြဲဆုံးလာပေါ့ဘူးကျွန်တော်တို့လူတွေလိုက်ကြည့်ချင
်။ဟုတ်ကဲ့ပါ။ဒေါက်တာလျာမိုးစောက်ခေါအချိန်ပေးပြီးတော့ဖြည့်ချားပေးတဲ့အတွက် view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
။ကျွန်တော်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ခုလိုဆရာတို့ရဲ့လွတ်လပ်သော Dream Media တွေကကျွန်တော်တို့ပြည်သူလူထုကိုအကျိုးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ချီးပါတယ်။ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရားလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။
ကိုကျော်ကျော်တင်စီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျ။အခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့လူမဲအမျိုးသား George Floyd တည်ဆုံးခဲ့မှုမှာလူသတ်မှုနဲ့အဓိကတရားစွဲခံထားရတဲ့လူပြူရဲအရာရှိဟောင်း Derek Chauvin ကိုဆွဲဆိုထားတဲ့အမှုမနေ့ကမနီဆိုတာပြည်နယ်မှာအပြစ်သက်ရှောင်လွှဲချက်တွေစတင်ကျနာခဲ့ပါတယ်။ဒီအကြောင်းမီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုင်ကူကတင်ပြပေးပါမယ်ခင်ဗျာ
။ရဲအရာရှိအောင်ဒက်ရက်ချောဗင်ကိုလူသတ်မှုနဲ့တရားစွဲဆိုထားတဲ့အမှုတရားရုံးရဲ့အဆုံးအဖြတ်ဘယ်လိုထွက်လာမလဲ။မင်းနီယာပိုလစ်မြို့နယ်အမေရိကန်ပြည်ထောင်စုတဝန်တခြားမြို့ကြီးတွေမှာစောင့်ကြည့်နေကြပါလေ။ George Floyd တည်ဆုံးမှုကနေကမ္ဘာတဝန်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကြောင့်လဲအခုရဲအရာရှိအောင်ချောဗင်ကိုဆွဲဆိုထားတဲ့အမှုတရားရုံးဆုံးဖြတ်ချက်ချကဏ္ဍဒီအချိန်မှာလုံခြုံရေးတွေတိုးပြင်းချထားပါတယ်ပြည်မှုကျွလွန်နယ်လို့ဆုံးဖြတ်ခဲ့ရင်ရဲရဲချောင်းချောပြန်အနေနဲ့အချင်းတော်တွေမှာနှစ်နဲ့ချီချခံရနိုင်ပါတယ်ဘင်ဂျမင်ခရတ်မှာတေဆုံးသူ George Floyd ရဲ့မိသားစုကိုစားရောမကြာသေးခင်မင်းနီယာပိုလစ်မြို့မှာရဲရဲချောင်းအမျိုးသမီးတူလျှက်စစ်ဒီဇာစားတနက်နဲ့မှာပစ်ခဲ့တဲ့ဆိုတော့တေဆုံးခဲ့သူ Don Dale Wright ရဲ့အမှုကိုလိုက်ပါပေးတဲ့အကျိုးဆောင်ရှိနေဖြစ်ပါတယ်သူက ABC ရုံးတံကိုခုလိုပြောပါတယ်
The outcome that we pray for in Derek Chauvin is Derek Chauvin ဟာ George Floyd ကိုတတ်ခဲ့တဲ့ရာဇဝမှုကျူးလွန်ခဲ့သူအဖြစ်တရားရုံးကဆုံးဖြတ်ဖို့ကျွန်တော်တို့ကဆူတောင်းမျှော်လင့်နေပါတယ်။ဒါမှလည်းလွတ်လပ်ခွင့်နဲ့တရားမျှတမှုဟာအားလုံးအတွက်ဆိုတဲ့ဂရီးကဝတ်နဲ့အညီအမေရိကန်ပြည်သူတွေရပိုင်ခွင့်ရှိတာကိုအလေးနဲ့ထားတယ်ဆိုတာအဆုံးသတ်မှာပြရာရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ရဲရဲစီအောင် Chauvin ဟာ George Floyd ရဲ့လက်ပင်ပေါ်မှာ6မိနစ်ကျော်ဒူးနဲ့တက်ဖြစ်ခဲ့တဲ့အတွက် flight oxygen ပြတ်ပြီးအသက်ရှူမွန်းကျက်သေဆုံးခဲ့တာကိုမြင်ခဲ့တဲ့မျက်မြင်သက်သေသည့်ရှင်းနေတကခေါ်ယူစစ်ဆေးပါလေ flight ကသူအသက်ရှူလို့မရတော့ဘူးဆိုတော့ထက်ခါတလဲလဲညင်းညူတီးတိုးပြောခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါလေတရားခဏနေဘက်ကတော့ flight ဟာတိတ်ကိုသွေးတိုးနေပြီးမူရဆေးလက်သုံးထားတာကြောင့်နှလုံးရောဂါနဲ့သေဆုံးခဲ့တာလို့ပြန်လည်ခြေပပြောဆိုနေပါလေဒေါ်လာ20ရန်အတူကိုသုံးခဲ့တယ်လို့တန်ပြဖြစ်ပြီး Chauvin က flight ကိုပြီးခဲ့တဲ့နေ့မေလကဖမ်းဆီးခဲ့တာပါအမေရိကန်ပြည်ထောင်စုတဝန်းကရဲတွေလည်းအခက်အခဲတွေကြားမှာလုပ်ကင်နေကြရတာပါရဲတွေရဲ့လုပ်ရက်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေထပ်ပေါ်လာနေတာကြောင့်လုံခြုံရေးအတွက်ပြင်ဆင်နေကြပါတယ်အထူးသဖြင့် Ferguson Missouri စတဲ့အရင်တုန်းကရဲတွေကြောင်းလူမဲတွေလူနည်းစုတွေတည်ဆုံခဲ့ဘူးတဲ့မြို့တွေမှာလုံခြုံရေးကိုတိုးချထားရတာပါ Missouri ပြည်နယ် Ferguson မြို့ကရဲချုပ် Jason Armstrong ကတော့ ABC ရုပ်သံကိုခုလိုပြောပါတယ်
It's a difficult situation for us to deal with and we're all watching the trial to see you know how things unfold with it.
အခြေအနေကတော်တော်လေးခက်ခဲခဲခဲကန်တွဲရမယ့်အခြေအနေပါ။တရားရုံးကဘယ်လိုအဆုံးဖြတ်ထွက်လာမလဲဆိုတာကိုကျွန်တော်တို့အားလုံးစောင့်ကြည့်နေပါတယ်။တကယ်လို့ရုံးတော်ရဲ့အဆုံးဖြတ်က Derek Chauvin ရဲ့လုပ်ရက်အတွက်တာဝန်ယူရမျိုးမဟုတ်ဘူး။အရေးမယူဘူးလို့နားလည်ပြီးစိတ်ပြက်လက်ပြက်တုံ့ပြန်တာတွေပေါ်လာနိုင်ပါတယ
်။ George Floyd ဒီဆုံးခဲ့မှုနဲ့အတူရဲရာရှိတွေပါဝင်ပတ်သက်လို့လူနည်းစုတွေတည်ဆုံးခဲ့မှုတွေအတွက်ဒေါသနဲ့စိတ်ပျက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဥပဒေကြမ်းတစ်ခုလွှတ်တော်မှပါတီနည်းစလုံးကအမတ်တွေရဲ့အဖွဲ့တစ်ဖွဲ့ကအဆိုပြုတင်သွင်းခဲ့ပါတယ်။ရဲအရာရှိတွေရဲ့လုံဆောင်ချက်တွေနဲ့ George Floyd တရားမျှတမှုဥပဒေလိုနာမည်ပေးထားတဲ့အဲ့ဒီဥပဒေထဲမှာဖမ်းတဲ့အခါအသက်ရှူမွန်းကြောင်းချုပ်ပြီးဖမ်းတာမျိုးမလုပ်ဖို့တားမြစ်ထားသလိုရဲအရာရှိတွေရဲ့မတရားလုပ်ရက်နဲ့တခြားကိစ္စတွေကိုတနေ့ကလုံးအတိုင်းအတာနဲ့မတန်းတင်တန်ရေးအချက်တွေပါဝင်ပါတယ်။ဒီဥပဒေကြမ်းကိုပြီးခဲ့တဲ့နှစ်မလကအောက်လွှတ်တော်မှာ Republican Party ဘက်ကထောက်ခံမှုလုံးဝမပါဘဲအတည်ပြုခဲ့တာပါအခုလည်းအထက်လွှတ်တော်မှာတည်ပြုနိုင်မှုဆိုရင်အ ਨੇ ဆုံး Republican အမတ်10ယောက်ရဲ့ထောက်ခံမှုတော့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပ
ါကိုတင်တိုင်းဥစီစဉ်တက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာအင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။ကချင်ပြည်နယ်ဖားကပ်မြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်အကြတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဆရာနယ်တင်မှုစန့်ကျင်ကန့်ကွက်ပြီးဒီကနေ့မှလည်းဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီက KIA ကိုမနေ့ကလေကြောင်းကနေပါတိုက်ခတ်ခဲ့ပြီးပြစ်ခတ်တံတွေနေစဉ်ကြားနေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပါတယ်။စကိုင်းတိုင်းကဏီမြို့နယ်အနီးကျေးရွာတွေမှာစစ်တပ်ကဝင်ပစ်လို့ဒေသခံရွာသားအများအပြားတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အုံတွေမှာစခန်းချပြီးရပ်ကွက်တွင်နေအိမ်နေတဲ့အထိဆန္ဒပြသူတွေကိုလိုက်ဖမ်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအပြင်းအထန်ဖြိုခွဲခံရတဲ့ဘကူးမျိုးမှာလဲဆန္ဒပြပွဲမှာပါဝင်သူတွေ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုလိုက်လံဖမ်းဆီးနေပါတယ်။ရန်ကုန်မြို့မှာတော့အုတ်ချုပ်ရေးရုံးနေနားမှာအသေးစားပောက်ကွဲတာမိလောင်တာတွေရှိခဲ့ပြီးတဲ့နောက်ရန်ကုန်မြို့အနက်လမ်းမတွေမှာကားတွေကိုစစ်တပ်နဲ့ရဲကတားဆီးစစ်ဆေးတာတွေအပြင်းထန်လုပ်နေတယ်လို့ဖမ်းဆီးတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အကြမ်းတဲနဲ့ပတ်သက်လို့လာမယ့်စနေနေ့ကြာရင်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံမှာဆွေးနွေးကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံဌာနချုပ်မှာကိုဗစ်ရောဂါဆန်ရကန့်သတ်ချက်တွေနဲ့အညီကျင့်ပါမယ့်ဒီသိသိစိုးဝဲကိုစစ်ကောင်စီကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လိုင်ကိုတိုင်တက်ရောက်မယ်လို့ထိုင်းဆိုရတာဝန်ရှိသူတူကစနေနေ့မှာပြောခဲ့ပေမဲ့စစ်ကောင်စီကဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူးခင်ဗျာ။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်အိန္ဒိယနဲ့အမေရိကန်တို့အကြားထောက်ခံတဲ့အကြောင်းကိုနိုင်ငံဝန်ကြီးတွေဆွေးနွေးပြီးမှထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charles Stormock ဖြစ်ပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါ VOA American တန်ရဲ့အင်္ဂါညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတဲ့ကင်းဝေးပြီးတော့လိုရင်းဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from